ကမဟာမင်းကြီးဇာအီအယ်ဟူစင်ရဲ့ပြောဆိုချက်တွေမှာမြမရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေဟာမှန်ကန်တိကျမှုမရှိတဲ့အပြင်မြမနိုင်ငံရဲ့ချုပ်ချာအာဏာကိုလေးစားမှုမရှိကြောင်းပြရရောက်တယ်လို့မြမအစိုးရဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာဇွန်လ19ရက်နေ့ကမြမအစိုးရရဲ့ဂျနီဗာကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်အဖွဲ့တင်ပြဆွေးနွေးသွားတာကိုမတ်အင်ဂျင်နိုင်ငံဆက်ပြီးပြောပြပါမယ်
။ဟုတ်ကဲ့ပါရှင်။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့လူခွင့်ရေးကိုမြင့်တင်ကာကွယ်ဖို့ဆိုရင်လက်တွေ့အခြေအနေဖြစ်ပျက်ပေါ်မှာရရှိလာတဲ့ခိုင်မာတဲ့တပ်တွေအထောက်အထားအချက်လက်တွေကိုအခြေခံပြီးဗန်းမလိုက်ပဲတမာတမတ်ရှိရှိဓမ္မဒိဋ္ဌိကြကြဖြည့်ရှင်းဆောင်ရွက်တင်ကြောင်းဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာတန်ကိုယ်စားလှယ်ကအခုလိုညီလာခံမှာဝေဖန်ပြောဆိုသွားပါတယ
် We're deeply disturbed by increasing use of unverified informationincluding selective compilation
သူပြောတာကတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာမှာတရင်အချက်လက်တွေကိုမှန်မှန်မှန်စစ်ဆေးထားခြင်းမရှိတဲ့အပြင်အချက်လက်အမြောက်အများဟာလှည့်စားထားသလိုမှန်ကန်မှုမရှိတဲ့အကြောင်းအရာတွေကိုပုံမိုရွေးချယ်ဖော်ပြခဲ့တဲ့အတွက်မြန်မာအစိုးရအနေနဲ့အလွန်ပဲစိတ်နှောက်ယှက်ဖြစ်ရပါတယ်လို့ပြောတာပါဒါအပြင်ဒီအစီရင်ခံစာဟာလိမ္မာစောင့်ကြည့်မှုနဲ့ဝေးကွာနေတဲ့အပြင်ပြင်ဆင်ထားခြင်းမရှိသလိုမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နယ်မြေတည်တဲ့ခိုင်မြေရေးကိုလေးစားမှုမရှိဘူးဆိုတာပြသနေကြောင်းနဲ့ဒီလိုအစီရင်ခံစာမျိုးလူခွင့်ရေးကောင်စီညီလာခံမှာတင်ပြဖို့မတင်ဘူးလို့မြန်မာတန်ကိုယ်စားလှယ်ကပြောသွားတာပါရခိုင်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးအရေးယူမယ်လို့ပြောနေပေမဲ့ဒီဆောင်ရွက်ချက်တွေပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့ဂျွန်က18ရက်နေ့ကညီလာခံအဖွဲ့မိန့်ခွန်းပြောကြရမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူစိန်ကဝေဖန်ပြောကြားခဲ့တာပါဒါအပြင်ဒုက္ခတွေတွေနေရပြန်ပြီးမှလည်းလူခွင့်ရေးစောင့်ကြည့်စစ်ဆေးခွင့်တွေမရှိပဲမဖြစ်နိုင်ဘူးလို့သူကထောက်ပြခဲ့ပါတယ်မြန်မာကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်ကအခြေအနေတွေဟာခက်ခဲရှုပ်ထွေပြီးစိန်ခေါ်မှုအများပြားရှိနေတယ်လို့ဆိုပါတယ်။အချုပ်ချာအာဏာနယ်မြေပိုင်တဲ့ကိစ္စတွေဒါမကအကြမ်းဖက်ဝါဒလူခွင့်ရေးရွှေပြောင်းအခြေချနေထိုင်တဲ့ကိစ္စတွေပါဝင်နေတယ်လို့သူကအခုလိုပြောသွားပါတယ်
။ The security situation in northern Rakhine deteriorated sharply following the attacks on police outposts in Mondor.
အာစာခေါ်ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနယ်စပ်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးအခြေအနေတွေဟာပြင်းရင်းဆိုးရွားလာတယ်လို့ပြောသွားတာပါ AI နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးရဲ့အစီရင်ခံစာအရအာစာအကြမ်းဖက်အဖွဲ့ဟာဟိန္ဒူ69ယောက်ကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်လို့မြန်မာတန်ကိုယ်စားလှယ်ကပြောပါတယ်ဒီလိုဝန်내ခြေခွဲပွဲရာဖြစ်ရတဲ့နည်းအဓိကအကြောင်းရင်းကတော့အကြမ်းဖက်ဝါဒကြောင့်ဖြစ်ပြီးဒီအကြမ်းဖက်ဝါဒကိုဘလို့အခြေအနေမျိုးမှမှလစ်လျူပြုထားလို့မရဘူးလို့မြန်မာတန်ကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ခဲ့မှုမရှိတဲ့ကြားတွေကလူသားချင်းစာနာမှုကိစ္စရပ်တွေလူခွင့်ရေးချိုးဖောက်မှုတွေဖော်ထုတ်ရမှာကုလသမဂ္ဂဘက်ကတိတိကျကျမှန်မှန်ကန်ကန်ဆောင်ရွက်ခဲ့တာတွေ့ရကြောင်းနယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ်
Yeah, the United Nations has done exemplary work in Burma under very difficult conditions.My reading of the UN
သူပြောတာကတော့မြန်မာနိုင်ငံမှာကုလသမဂ္ဂအနေနဲ့အလွန်ခက်ခဲတဲ့အခြေအနေတွေအောက်မှာစံနမူနာပြုလောက်အောင်ဆောင်ရွက်ခဲ့ကြောင်းနဲ့သူဖတ်ရတဲ့ကုလသမဂ္ဂအစီရင်ခံစာမှန်သမျှဟာတိကျမှုရှိတယ်လို့ညှတာမှုလည်းရှိတဲ့အပြင်အစိုးရအခန်းကဏ္ဍကိုလည်းလေ့လာသုံးသပ်ပြီးတော့ဖော်ပြထားတယ်လို့ Brad Adams ကပြောပါတယ်မြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေကြလဲဆိုတာကိုဖော်ပြထားတဲ့ကုလသမဂ္ဂအချက်လက်တွေဟာကြိုးကြောင်းစီလျော်မှုရှိတယ်လို့လည်းသူကဆိုပါတယ်ကျက်နာတရက်ကတော့မြန်မာအစိုးရကပူးပေါင်းဆောင်ရွက်ခဲ့မှုမရှိတဲ့အပြင်ကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုဝင်ရောက်ခွင့်ပိတ်ပင်ခဲ့ကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းတွေကိုလည်းနိုင်ငံတွင်းဝင်ခွင့်မပေးခဲ့တဲ့အပြင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကငြင်းဆန်ခဲ့တာပဲဖြစ်တယ်လို့ Brad Adams က VOA ကိုပြောသွားပါတယ်။38ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးညီလာခံကိုဇွန်လ18ရက်နေ့ကနေဇူလိုင်လ6ရက်နေ့အထိကျင်းပနေတာဖြစ်ပါရဲ့ရှင်။